ွဲမှနေထိုင်သူတွေရဲ့နိုင်ငံသားသုံးဝေဝင်ွေတွေကိုကမ္ဘာမူလင်းနှုံနဲ့အလုလုရဲ့တည့်ရဲ့အတွင်းမြန်မာချက်ငွေနဲ့လဲရမယ်ဆိုဗဟိုဘဏ်ကဧပြီလ3ရက်နေ့မှာညွှန်ကြားလိုက်ပါတယ်။တမတ်ငွေလင်းနှုံကပြင်ပပေါက်ဈေးထက်ညွန်နေနေတာကြောင့်ကြီးပကုန်တင်ပို့သူတွေအတွက်အထင်အားစေတဲ့အနေအထားဖြစ်ပါတယ်။ဒီစင်နာချက်ထွက်လာပြီးတဲ့နောက်ပြည်ပတင်ပို့မှုအရှင်ကောင်းနေတဲ့ပြည်တွင်ကောက်ပဲပြည်ညာဈေးကွက်အတွင်းမှာတော့ဈေးအနှဲငယ်ချပြီးအယောင်ွယ်အရှင်ရော့သွားပါတယ်။အခြေအနေနဲ့ဈေးနှုန်းကိုစောင့်ကြည့်ကြတဲ့အနေအထားမှာရှိပါတယ်။နေကုန်ရဲ့တူဖြစ်တဲ့ဥပင်းကျန်ကတော့လက်ရှိအယောင်ွယ်အခြေအနေကို VOA ကိုအခုလိုရှင်းပြပါတယ်
။ဒီကအပေါ်မှာတော့လက်တော်တော့ဆက်ခတ်သွားတဲ့မှာဈေးတော့အကျပတ်တွေဥတည်သွားတယ်မှာသမားတချို့ရေဒေတာတွေလည်းဟိုလူစားပါသူတွေ6000 8000 3000ဝန်းကျင်ထိကျတယ်ပြောတယ်။ငိုးစားပါကတော့တို့အကျန်းပေါ့3000ဝန်းကျင်တော့ကျကြတယ်မှာ။ဒေတာတစ်ခုနဲ့တစ်ခုတော့မတူကြဘူးပေါ့နော်
။ဘိုးဘန်ရဲ့နိုင်ငံသားငွေစီမံခန့်ခွဲမှုဆိုင်ရာကြီးညာချက်ဖြစ်တဲ့နိုင်ငံသားသုံးငွေကိုမြန်မာချက်ငွေနဲ့လဲလှယ်ဖို့ညွှန်ကြားပြီးနောက်ပြည်ပတင်ပို့မှုအကောင့်နေတဲ့မတ်ပဲစီလဲကျသွားပါတယ်။ဒါပေမဲ့မပဲစီကပြန်ပြီးဥမော်လာတာကြောင့်ပို့ကုန်ရောင်းငွေဈေးကျတာကြောင့်တင်ပို့ကုန်စီတွေဈေးကျမယ်ဆိုတတိယမပြောနိုင်ကြောင်းလဲနေကုန်တဲ့တို့ဖြစ်တဲ့ဥပိန်ကျန်ကယူဆပါတယ
်။ပို့ကုန်ရောင်းငွေဈေးတက်မှတ်ပြီးတဲ့နောက်မြေမှာမပဲဆိုရင်တော်တင်တဲ့ကိုရောင်းကုန်ဈေးတစ်သိန်း3000 4000ဒီကျပါတယ်။ဒီခုလက်ရှိဈေးပေါ့နော်တော်တင်တဲ့ကိုတစ်သိန်း4000 6000ဒီကျန်တက်လာတယ်ဆိုတော့တော်တင်တဲ့ကို12000လောက်ကျန်တက်တာလည်းဒါကကျွန်တော်ပို့ကုန်ရောင်းငွေတစ်ခုတည်းကျလို့ဟိုဒီကိုကွန်ပျူတာတစ်ခု export ပစ္စည်းတစ်ခုကျသွားမယ်လို့ပြောလို့မရသလိုပို့ကုန်ရောင်းငွေရေးတက်လာလို့ကွန်ပျူတာတစ်ခုဟိုဒီလုံးဝတက်သွားမယ်လို့ပြောလို့မရအောင်အခြားသောအကြောင်းအရာတွေကဝယ်လို့အားရောင်းလို့အားတွေရှိမယ်နိုင်ငံတကာဈေးကွက်တွေရှိမယ်ဒါတွေကိုကြည့်ပြီးတော့မှဟိုချုံချုံတုံးတက်ပြီးမှပြောလို့ရမယ်အခုအနေထားကိုကြည့်ချင်းအားဖြင့်မပေးရတာကပြရတာပါအပေါ်လေအစုပုတ်ကုန်ပဲပုတ်ကုန်ပဲလေပုတ်ကုန်ရောင်းငွေဈေးကျတဲ့ချိန်မှာမပေးရပို့ပုတ်ကုန်ရောင်းငွေကိုအံတူပြီးတော့ဈေးပြန်တက်လာခြင်းဟာရောင်းအားနေပြီးဝယ်အားများတယ်လို့ကျွန်တော်တို့ကောက်ချက်ချလိုက်ပါတယ်မှာ
ပုတ်ကုန်ရောင်းငွေဈေးကျတာကြောင့်ပုတ်ကုန်တင်တဲ့ဈေးနဲ့ငွေချတဲ့အရေးအယောင်ရှိပေမဲ့လေပြည်တွင်းစားစံဈေးနှုန်းတွေကတော့တိတိတသာအပြောင်းလဲမရှိပါဘူးတစ်ချိန်မှပါပဲလေယာဆိုင်ပြူရေးလုပ်ငန်းသုံးပစ္စည်းတွေဖြစ်တဲ့တမီဩဇာပူတစီလိုလိုမရှိမဖြစ်ကုန်စည်တွေကရေးတက်တာကြောင့်ရောရှားပါးတာကြောင့်ရောလေသမားတွေပုံမှန်အတိုင်းမသုံးနိုင်ဖြစ်နေကြပါတယ်။ဒီရဲ့နောက်ဆက်တွဲကတော့တင်းနံထန်လုံးကြတယ်ဆိုလေသမားတို့က VOA ကိုပြောပါတယ်
။ဒီဩဇာပြည့်ရှင်နေမတွေးရတာရေလိုက်မှာပူတလိုပူတစီဘာကြောင့်ဝေရုခစ်တာတွေရောမဖြန်းတာတွေကိုအမျိုးရောတင်းနံထန်လုံးလို့ဒါရိုးတွေပြည်သူချင်းချင်းကြီးကသူမရှိကြဘူးလေစိတ်ကြီးရင်ပြေးလာတော့ဘယ်လိုအထွတ်ထူတာနဲ့တော့တရားထွတ်ထွတ်ပြီးတော့၆ဆယ်လောက်အလိုမျိုးလေးဒီကို
အထွတ်လုံးကြတယ်ဆိုတဲ့ခမန်းချက်နောက်ပြပတင်ပို့ရေးအတွက်အမှားလက်ခံထားပြီးသားတွေကိုမဖြစ်မနေပို့ချရမှာကြောင့်မိုးစပါးကတော့တိရီတာတာဈေးချမှာမဟုတ်ဘူးဆိုလဲဈေးကွက်အတွင်းမှာယူဆနေကြပါတယ်နေကုန်နေတူးဖြစ်တဲ့ဥပိန်ကျန်ကအခုလိုယူဆပါတယ
်မိုးစပါးမကြဟုတ်ကဲ့ရှိတဲ့ဟိုဆက်တွေကလည်းဒီအကြေးနောက်ထပ်လုံးလိလာဝယ်လဲသူတို့ရောင်းဖို့တော်တော်အားနည်းသွားပါပြီ။နောက်ရန်ကုန်စံစင်းတိုက်ရင်လည်းဟိုရန်ကုန်စံစင်းချိတ်ပြီးရောင်းဖို့တော်တော်အားနည်းသွားပြီ။ဘာကြောင့်အားနည်းသွားလဲဆိုတော့သူတို့ရှိမှကျန်တဲ့လက်ညံစကားကသူတို့ကိုဝင်းမိုးဆောင်ဟိုဝယ်ယူအပ်ပေးတဲ့အထက်တွေကအညာရက်တွေကတော့အဲ့ဒီကဆန်းဆန်း60တွေကိုသူတို့ပေးဖို့လောက်ပဲချက်မှာတော့တယ်။အဲ့ဒါကြောင့်ဒီမိုးစပါးကဒီကုန်ကျန်းလက်ကျန်နေပြီးတော့ဟိုနောက်ပေါ်လာမဲ့ညီစကားကိုသွားပြီးတော့မထိခိုက်တော့ဘူးလေဒီဘက်ဈေးကွက်ကထိခိုက်ရအကြောင်းရှိရပါဘူ
းနိုင်ငံသားဝင်ငွေတွေကိုတရက်အတွင်းမြန်မာငွေနဲ့လဲရမယ်ဆိုတော့ဘိုးဘိုင်းရဲ့ညှိချချက်အပေါ်ဂျပန်စင်ကာပူနဲ့ဥရောပနိုင်ငံတွေကစိုးရိမ်တကြီးချိန်ညာချက်တွေထုတ်ပြန်ခဲ့ကြပါတယ်ဒီဥပဒေတစ်ကိုနိုင်ငံသားစီးပွားရေးလုပ်ငန်းတွေအတွက်ကင်းလွတ်ခွင့်မပြုရင်တော့မြန်မာနိုင်ငံဟာကမ္ဘာစီးပွားရေးနဲ့ငွေကြေးစနစ်ကနေအဆက်အသွယ်ပြတ်သွားပြီးတချို့သောစီးပွားရေးနဲ့ကုန်သွယ်မှုတွေမှာအတော်လေးအခက်တွေ့သွားနိုင်တယ်လို့နိုင်ငံသားရင်းနှီးမြှုပ်နှံမှုမှလည်းထိခိုက်စေမယ်ဆိုထောက်ပြကြပါတယ်။ဧပြီလ3ရက်နေ့ဘူဘန်ရဲ့ကြီးညာချက်မှာတော့ကင်းလွတ်ခွင့်ပြုမဲ့ကိစ္စရပ်များပေါ်ပေါက်ပါကဗီဇာထုတ်ပြန်ဆောင်ရွက်မယ်လို့ထည့်သွင်းထားပါတယ်။အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1900လောက်မှထိန်းထားနိုင်ဖို့လုပ်နေအကြောင်းဘူဘန်ဒုတိယဥက္ကဋ္ဌဦးဝင်းတော်က ဒီဝေကိုပြီးခဲ့တဲ့နှစ်စက်တင်ဘာလ၂ရက်နေ့မှာပြောပါတယ
်ဒီကိုလိုချင်တို့ပြေကိုထိတ်ထုတ်တော့များဘူးသို့တော့ဆက်ပြင်းနေဒီခုပေါ်မှာဒေရောင်းဝယ်ကြောင်းလေဘယ်လိုဆက်ပြင်းဒေါ်လာကြီးညီမအောင်နဲ့ဒီကျန်တဲ့ကုန်ကျိုးတွေညီမအောင်လို့ဆိုရပါဘူးဆိုတော့ကျန်နေရတော့ကျွန်တော်က600ပြင်းပါလေရှိအောင်ကျွန်တော်တို့ဈေးမှုရထားပါဘူး
တချိန်တည်းမှာပဲ2019ခုနှစ်အတွင်းပို့ကုန်တင်ပို့ထားပြီးပို့ကုန်ရငွေစင်းမရှင်းကြသေးတဲ့ကုမ္ပဏီ600ကျော်ကလည်းရပ်ပေါင်း30အတွင်းမှာစီးရှင်းကြဖို့2021ခုနှစ်နိုဝင်ဘာလ2ရက်နေ့မှာကြေညာခဲ့ပြီးဒီကြေညာချက်ဟာဆိုရင်နိုင်ငံသားငွေကနေမြန်မာကျပ်ငွေပြောင်းလဲဖို့ကြေညာချက်မဟုတ်ဘူးလို့ဘိုးဘိုင်ရဲ့နိုင်ငံသားသုံးငွေစီမံခန့်ခွဲရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါ်မီတိုးဝင်းကဒီလိုရဲ့မင်းမြတ်မှုကိုစာရေးအကြောင်းပြန်ခဲ့တာပါဒါပေမဲ့လည်း2022ခုနှစ်ဧပြီလ3ရက်နေ့မှာတော့နိုင်ငံသားသုံးငွေဝင်ငွေတွေကိုချက်ချင်းပဲမြန်မာကျပ်ငွေကျောင်းရမယ်ဆိုတော့ဘိုးဘိုင်ရဲ့အမိန့်ထွက်လာတာဖြစ်ပါတယ်ရှင်